ဘမခစတိုင်ဘတ်ခင်ဗျာသမရအိုဘားမားရဲ့မြန်မာနိုင်ငံခီးစဉ်ကဘယ်လောက်ထူးခြားမှုရှိပါသလဲခင်ဗျာ
I think it is very significant. It's the culmination of a change in US policy that started in 2009 just after the Obama administration.
2009ခုနှစ်မှာသမရအိုဘားမားတက်လာပြီးတဲ့နောက်ပြောင်းလဲလာတဲ့နိုင်ငံခြားရေးဝါဒနဲ့2017မှာနိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ရဲ့ခီးစဉ်တွေပေါင်းပြီးပြစ်ထွန်းလာတဲ့ရလဒ်ပါမြန်မာနိုင်ငံပွင့်လင်းလာဖို့အမေရိကန်ရဲ့ကြိုးပမ်းမှုနဲ့မြန်မာနိုင်ငံရဲ့ပြည်ရင်ပြောင်းလဲမှုတွေအရှိန်မြင့်မားလာတာလည်းဖြစ်ပါတယ
်။ဒါပေမဲ့ဝေဖန်သူတချို့ကတော့သမ္မတဥပမာရဲ့မြန်မာနိုင်ငံခီးစဉ်ဟာအချိန်မတန်သေးပဲသွားတဲ့ခီးစဉ်ဖြစ်တယ် premature ဖြစ်တယ်လို့ဆိုကြပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအမေရိကန်သမ္မတကြီးတယောက်လုံးသွားရလောက်အောင်အချိန်တွေအတူတည်းပြောင်းလဲလာမှုမရှိသေးဘူးလို့ဆိုကြပါတယ်ခင်ဗျာ
။ I don't think that's accurate. I don't think it is premature. I have heard that from many sources, but at the same time we have to realize that Myanmar has taken more
တမန်လည်းကျွန်တော်တို့မထင်ပါဘူးဒီခီးစဉ်မှာတွားဖို့မတန်သေးတဲ့အချိန်လို့လည်းမထင်ပါဘူးဒီဝေဖန်ချက်တွေကိုကျွန်တော်အများကြီးကြားရပါတယ်မြန်မာနိုင်ငံဟာအာရှနိုင်ငံတွေအနေနဲ့အလင်းမြန်ဆုံးအတွက်လက်ဆုံးပြည်ရင်ပြောင်းလဲမှုတွေအတွက်လှုပ်ဆောင်နေတဲ့နိုင်ငံဖြစ်တယ်ဆိုတာကိုသတိပြုသင့်ပါတယ်ဒါကြောင့်သမ္မတဥပမာရဲ့ခီးစဉ်ဟာဒီပြည်ရင်ပြောင်းလဲမှုတွေကိုပိုပြီးရှေ့တိုးသွားစေမှာသာဖြစ်တယ်လို့ကျွန်တော်တို့ထင်ပါတယ်ဒါကြောင့်ဒီလိုသွားတာတိတ်ကိုကောင်းမွန်တဲ့လုပ်ရပါ
ကျိုးထောက်ပြကြတာကတော့မြန်မာနိုင်ငံဟာသမ္မတဥပမာရဲ့နိုင်ငံခြားရေးမူဝါဒတစ်ခုလုံးမှာတစ်ခုတည်းသောအောင်မြင်မှုဒါ only success story လို့ဆိုကြပါတယ်ခင်ဗျာဒါကြောင့်ဥပမာဟာသူ့ရဲ့အောင်မြင်မှုကိုပုံပြီးမိမောင်းထိုးပြခြင်းလို့ highlight လုပ်ပြခြင်းလို့မြန်မာနိုင်ငံကိုသွားခဲ့တာလားဖြစ်တယ်တကယ်တော့မြန်မာနိုင်ငံဘက်ကအခြေအနေကသမ္မတတယောက်သွားရောက်လောက်အောင်ဘာမှတူတက်အောင်မရှိသေးဘူးလို့ပြောနေကြတာပ
ါ I think that it is the success story of the Obama administration in East Asia.Of course you can argue that no foreign
မြန်မာနိုင်ငံပြောင်းလဲရအိုဘားမားဆိုရဖို့တော့အရှေ့အာရှဒေသမှာအောင်မြင်မှုတရဖြစ်တယ်ဆိုတော့မှန်ပါတယ်အပြောင်းလဲတွေအများကြီးရှိနေတဲ့အတွက်နိုင်ငံရေးဝါဒတရအကျွမ်းမဲ့အောင်မြင်တယ်ဆိုတာမျိုးတော့မရှိပါဘူးဒါပေမဲ့ဒီခီးစဉ်ကတော့အိုဘားမားဆိုရရဲ့စစ်မှန်တဲ့အောင်မြင်မှုတရဖြစ်ပါတယ်ချက်ချင်းလက်ငင်းအကျိုးသက်ရောက်မှုရှိနေတဲ့လုပ်ရလည်းဖြစ်ပါတယ်အာရှတိုက်ဆိုင်ရာမူဝါဒအလှည့်ပြောင်းရအောင်မြင်မှုလို့ပြောဖို့တော့တိတ်ဆောနေပါသေးတယ်ဒါပေမဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကတော့အမှန်တကယ်အောင်မြင်မှုပါနိုင်ငံခြားရေးဝန်ကြီးဌာနကဂယုဒိုက်ဆိုင်နဲ့တည်တည်ချာချာချမှတ်ဆောင်ရွက်ခဲ့တဲ့မူဝါဒလည်းဖြစ်ပါတယ်
။ဒါကတော့အမေရိကန်ဘက်ကကြည့်တာပေါ့ပါမောခင်ဗျာ။ဒါသူတို့ဘက်ကကြည့်ပြီးတော့တိုင်းတာပြီးတော့သွားလိုက်တဲ့ခီးစဉ်လို့ဖြစ်နေပါတယ်။မြန်မာနိုင်ငံအခြေအနေကရောလွန်လောက်တဲ့ကောက်မှုစီးရလားဆိုတာကိုထပ်မတွက်သူမလားခင်ဗျာမတွက်ခင
်ဗျာ။ I don't think good enough is the right word. I think that the idea is that the United States responds
ဒီလွန်လောက်တဲ့အခြေအနေကောင်းဆိုတာကမှန်ကန်တဲ့အတုံးလုံးလို့ကျွန်တော်တို့မထင်ပါဘူး။ဒီနေရာမှာတွေ့ရတဲ့သဘောကတော့မြန်မာပြည်သူတွေရဲ့ဘဝတွေတိုးတက်ကောင်းမွန်မှုအတွက်သူတို့ရဲ့နိုင်ငံရေးဘဝစီးပွားရေးဘဝတာယာဖြစ်ထမှုလုပ်နေတဲ့အပြောင်းအလဲတွေကိုအမေရိကန်ပြည်ထောင်စုကအပြူသဘောတုံ့ပြန်နေတာလားဖြစ်ပါတယ်ဒီအတွက်အိုဘားမားခီးစဉ်လိုစိတ်ထင်ရမြင့်တင်ပေးတဲ့လုပ်ရမျိုးရုပ်ပိုင်းဆိုင်ရာပံ့ပိုးမှုဖြစ်တဲ့ပြည်ပထောက်ပံ့အစီအစဉ်မျိုးနိုင်ငံတကာအကူအညီတွေဝင်လာခွင့်ပြုလာမျိုးတွေဟာကောင်းတဲ့လုပ်ရပါဆိုတော့ကျွန်တော်ဟာဒီခီးစဉ်ကိုထောက်ခံအားပေးတဲ့သူတစ်ယောက်ပါ
သမ္မတဥပမာကတော့အခုသူမြန်မာနိုင်ငံကိုသွားတဲ့ခီးစဉ်ဟာစစ်အစိုးရကိုထောက်ခံလို့သွားတာမဟုတ်ဘူး not to endorse the military regime but to acknowledge the reform process လို့ဆိုပါတယ်ဒါပြုပြင်ပြောင်းလဲနေတယ်ဆိုတဲ့ဖြစ်စဉ်ကိုအသိမှတ်ပြုတဲ့သဘောနဲ့သွားတာလို့သာဆိုတာတွေ့ရပါတယ
် right you don't endorse regimes that is not what the United States does I don't think anywhere what we do
စစ်အစိုးရကိုဘယ်နေရာမှာအမေရိကန်ပြည်ထောင်စုကမထောက်ခံပါဘူးကျွန်တော်တို့ကပြုပြင်ရေးဖြစ်စဉ်တွေကိုပဲထောက်ခံပါတယ်ဒါမှန်ပါတယ်ဒီမိုကရေစီဆိုတာထုတ်ကုန် protest တရားမဟုတ်ပါဘူးဒါက process ဖြစ်စဉ်တရားသာဖြစ်ပါတယ်ဒီဖြစ်စဉ်ကိုကျွန်တော်တို့မြန်မာနိုင်ငံမှာတွေ့နေရပါပြီဒါဟာအမျိုးရှိကိုရွေးနေရပါလိမ့်မယ်လှုပ်ဆောင်စရာအစ်စ်အစ်စ်တွေစိန်ခေါ်မှုအစ်စ်တွေနဲ့ရင်ဆိုင်နေရမှာပါဥပမာဆိုရာမှန်ကန်တဲ့လုပ်ရက်ကိုလုပ်နေတာပါ
ဟုတ်ကဲ့ပမောခင်ဗျာဒီနေရာမှာကျွန်တော်စောရကတက်ပြစီသမ္မတဥပမာကိုနှိုက်က not to endorse military regime လို့ဆိုထားလေတော့မြန်မာနိုင်ငံမှာအုပ်စိုးနေတာဟာလူထုကရွေးကောက်တင်မြှောက်တဲ့အစိုးရတရားမဟုတ်ပဲ military regime နာဟာစစ်အစိုးရတရားသာဖြစ်တယ်ဆိုတာဖြစ်နေသေးတယ်ဆိုတာကိုသိရှိလက်ခံထားတဲ့သဘောမျိုးသက်ရောက်မနေဘူးလားခင်ဗျာ
The military I think will continue to have effective control over certain parts of policy that they have
စစ်တပ်ကသူတို့ထိန်းချုပ်ခြင်းလေလို့အများအားပြောနေတဲ့မူဝါဒတချို့တော့ထိရရောက်နဲ့ဆက်ပြီးထိန်းချုပ်ထားနိုင်အောင်မှာဖြစ်ပါတယ်ဒီမူဝါဒတွေကတော့အမျိုးသားစည်းရုံးညီညွတ်ရေးကိစ္စအမျိုးသားလူညွတ်ရေးကိစ္စနဲ့အချုပ်ချာအာဏာပိုင်ဆိုင်မှုကိစ္စနောက်စစ်တပ်ကိုလွတ်လပ်စွာထားရှိရေးကိစ္စတွေဖြစ်ပါတယ်ဒါတွေဟာစစ်တပ်ကထိန်းထားခြင်းတွေကိစ္စတွေပါပါလီမန်မှာစစ်တပ်က25ရာခိုင်နှုန်းရယူထားတဲ့မတင်ဆိုတာတွေကိုတော့ ဆက်ပြီးဆွေးနွေးကြရပါလိမ့်ဦးမယ်။အင်ဒိုနီးရှားနမူနာမျိုးပါပြောင်းလဲမှုကိုတော့တဖြည်းဖြည်းတွေ့လာရလိမ့်မယ်လို့ထင်ပါတယ်။ကျွန်တော်ပြောခဲ့သလိုပါပဲဒါဖြစ်စင်မှာအချိန်ယူရမှာပါ။ဒါပေမဲ့အခုအခါမှာအစာပြိုးလာနေတာတွေကိုတွေ့နေရပါပြီ။အခုချိန်ထိတော့ထူးခြားတဲ့အစာပြိုးမှုပါ။ဒီအချိန်ဒီမှာသမ္မတဥပမာတွားရောက်ဂွန်ပြုခဲ့တာမှန်ပါတယ်။အစာတုန်းကတော့ဥပမာခီးစင်ကိုလက်ခံဖို့တွန့်ဆက်ခွဲပုံရတဲ့ဒေါ်ဆက်စုကြည်ကလည်းဒါကိုလက်ခံလိုက်တာဟာတိတ်ထူးခြားတယ်လို့ထင်ပါတယ်။အိုဘားမားဖို့သွားနိုင်တဲ့အခြေအနေတရက်ကိုလည်းရောက်သွားပါတယ
်ဒီခီးစနဲ့ပတ်သက်ပြီးနောက်ဝေဖန်စရာတစ်ခုကတော့တရုတ်နိုင်ငံနဲ့ဆက်ဆက်မှုပဲဖြစ်ပါတယ်တချို့ကအမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံနဲ့ကင်ဘောဒီးယားနိုင်ငံတို့ကိုအနိုင်ကျင့်ပြီးတနည်းအားဖြင့်လက်လင်ချိုးပြီးတော့တရုတ်နိုင်ငံနဲ့လမ်းခွဲခိုက်နေသူတို့နဲ့ပဲဆက်ဆံခိုင်းတဲ့သဘောမျိုးဖြစ်တယ်လို့ဆိုနေကြပါတယ်အထူးသဖြင့်စီရေးရဒီလိုသဘောမျိုးထားစီပြီးလှုပ်ဆောင်နေတယ်လို့ထောက်ပြကြတာတွေ့ရပါတယ်ခင်ဗျာ
No, I think that that's not an accurate position. We're not trying to bully China. We can't bully China. We don't bully anybody. If we do that, that is a very unsound policy.
မဟုတ်ပါဘူး။ဒါ American ပြည်ထောင်စုရဲ့အခြေအနေမှန်ရည်တည်ချက်အမှန်မဟုတ်ပါဘူး။ကျွန်တော်တို့ကဘသူ့ကိုမှအနိုင်မချစ်ပါဘူး။တရုတ်နိုင်ငံကိုလည်းအနိုင်မချစ်ပါဘူး။အနိုင်ချစ်လက်လင်ချိုးတယ်ဆိုတာကောင်းမွန်မှန်ကန်တဲ့မူဝါဒတရားမဟုတ်ပါဘူး။ကျွန်တော်တို့ကဘာလုပ်နေတယ်လဲဆိုရင်မြန်မာနိုင်ငံအနေနဲ့သူ့ရဲ့အစဉ်အလာမူဝါဒကိုပြန်လည်ဖော်ဆောင်နိုင်ဖို့ကူညီနေတာသာဖြစ်ပါတယ်။မြန်မာနိုင်ငံဟာလွတ်လပ်ရေးရပြီးကြတဲ့ကဗမလိုက်နိုင်ငံခြားရေးဝါဒကိုကျင့်သုံးလာတာပါဒီလိုဗမလိုက်မူဝါဒဟာအထူးသဖြင့်တရုတ်နိုင်ငံကိုရည်ရွယ်ချမှတ်ရတာပါခင်ဗျားတို့နိုင်ငံဟာတရုတ်နဲ့မိုင်မောင်းထောက်နေရရရှည်လျားတဲ့ညံနမိတ်မှာအတားဆီးကင်းမဲ့စွာနဲ့တည်ရှိနေတာပါတရုတ်ကလည်းလူကြီးအင်မတန်ထူထပ်တဲ့နိုင်ငံမှာဆိုတော့ဒါမြန်မာနိုင်ငံဖို့အမြဲတမ်းစိုးရိမ်ရတဲ့အလေးထားနေရတဲ့ကိစ္စပါဒါကြောင့်နိုင်ငံခြားဆက်ဆံရေးမှာချင်းခွင်ရှာထိန်းကြီးနိုင်ဖို့လည်းအမြဲကြိုးစားနေရပါတယ်ဒီလိုဝါဒနဲ့ရတ္တီချက်ကြောင့်လဲဥတန်ဟာ1962ခုနှစ်မှာကုလသမဂ္ဂတွင်းရေးမှူးချုပ်ဖြစ်လာခဲ့တာပါမြန်မာနိုင်ငံဟာဗမလန်နိုင်ငံဖြစ်တဲ့ဆိုတာအရှေ့အုပ်စုကရောအနောက်အုပ်စုကပါလက်ခံအတိမတ်ပြုခဲ့တဲ့သဘောလဲဖြစ်ပါတယ
်ဆိုတော့ပမောဟခင်ဗျာအဲ့ဒီတုန်းကဥတန်ကုလသမဂ္ဂတွင်းရေးမှူးချုပ်ဖြစ်တဲ့အချိန်ခါတုန်းကရောမြန်မာနိုင်ငံဟာအမေရိကန်ပြည်ထောင်စုနဲ့အခုလောက်ထိနီးကပ်တဲ့ဆက်ဆံမှုရှိတယ်လို့လားခင်ဗျာ
This no Burma is now I think closer to the United States has better relations with the United States.
မြန်မာနိုင်ငံဟာအမေရိကန်ပြည်ထောင်စုနဲ့အခုခါမှာပုံမှုပြီးတော့နှိကပ်မှုရှိလာပါတယ်။1948လွတ်လပ်ရေးရပြီးကြတဲ့ကကြည့်မယ်ဆိုရင်မြန်မာနိုင်ငံဟာအမေရိကန်နဲ့အခုခါမှာအရင်းနှီးဆုံးကာလာလည်းဖြစ်ပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံပေါ်ပေါက်လာပြီးတဲ့နောက်တရုတ်မျိုးသားကွန်မတီတပ်ဖွဲ့တွေမြန်မာနိုင်ငံကိုဝင်ရောက်လာတဲ့သူတို့ကိုအမေရိကန်ကလျှို့ဝှက်ကူညီကြပြီးမြန်မာနိုင်ငံကကုလသမဂ္ဂလူညွန်ရေးကောင်စီမှာတင်ပြပါတယ်။ပြီးတော့အမေရိကန်ရဲ့အကူအညီထောက်ပံ့ရေးအစီအစဉ်ကိုလည်းကန့်ထုတ်လိုက်ပါတယ်။ဘုရုံနေဝင်ခေဆိုရှယ်လစ်ခေမှာလည်းအမေရိကန်အကူအညီတွေရပ်ဆိုင်းခဲ့ပြီးအနောက်နိုင်ငံတွေနဲ့ဆက်ဆံရေးဆိုတာလည်းထိထိရရောက်မရှိခဲ့တော့ပါဘူး
။တခါမကြာသေးခင်လတွေတုန်းကအမေရိကန်ကာကွယ်ရေးဝန်ကြီးပင်နက်ထရာကစင်ကာပူမှာပေါ်ပေါ်ထင်ထင်ပြောလိုက်ပါတယ်။အဲဒီကပမောက်ခလည်းပဲအဲဒီညီလာခံမှာဆွေးနွေးပွဲမှာတက်ရောက်နေခြင်းမျိုးထင်ပါတယ်။မြန်မာနိုင်ငံနဲ့အမေရိကန်ပြည်ထောင်စုဟာ military to military relations ဆိုစစ်တပ်နဲ့စစ်တပ်ချင်းဆက်ဆံရေးကိုတိုးမြှင့်ဆောင်ရွက်ဖို့ရည်ရွယ်တယ်လို့ပြောခဲ့ပါတယ်။ဒါကဘယ်လိုအတိတ်ပဲဖွင့်မလဲခင်ဗျာကြီးတို
့။ United States traditionally has had a very strong what they call an IMET program which is international military
American ပြည်အစုမှာ IMET ဆိုတဲ့အစီအစဉ်ချက်ကိုအပြင်းထန်ဖော်ဆောင်ခဲ့တဲ့အစဉ်လာရှိပါတယ်။ International Military Training Program နိုင်ငံတကာစစ်လက်ချင်းသင်တန်းပေးရေးအစီအစဉ်တရဖြစ်ပါတယ်။ဒါမြန်မာစစ်တပ်အတွက်လည်းအကျိုးရှိစေတဲ့အစီအစဉ်မှာလူဖွဲ့စည်းတရမှာစစ်တပ်ဟာတိတ်အရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေရဆိုရင်ဒီစစ်တပ်ဟာပြင်ပလောကနဲ့အဆက်အသွယ်ရှိနေတာကသိကောင်းပါတယ်။အခုခါမှာမြန်မာစစ်တပ်ဟာတရုတ်နဲ့ပဲဆက်ဆံလေ့ကျင့်မှုတွေရှိနေသေးတော့အမေရိကန်အနောက်နိုင်ငံတွေအိန္ဒိယစင်ကာပူစတဲ့နေရာတွေမှာလေ့ကျင့်နိုင်မယ်ဆိုရင်တော့အကောင်းဆုံးမှာပဲစစ်တပ်ချင်းချင်းဆက်ဆံရေးဆိုတာလိုအပ်တယ်လို့ကျွန်တော်ပြောချင်ပါတယ်စစ်တပ်တွေချမ်းမှာ professionalism ဝန်ထမ်းပီတာမှုစစ်မှုထမ်းပီတာမှုဆိုတာတွေရှိပါတယ်စစ်တပ်ချင်းချင်းနားလည်မှုအပြန်အလှန်တင်ယူမှုတွေလှုပ်ရှားခြင်းအဖြစ်နဲ့နှစ်နိုင်ငံဆက်ဆံရေးကိုလည်းတိုးမြှင့်သွားနိုင်မှာဖြစ်ပါတယ်
ဒါကတော့ခင်ဗျာအမေရိကန်ဘက်ကပေါ့ပမောက္ခအနေနဲ့အမေရိကန်ပညာရှင်တူဘက်ကအမြင်ပေါ့ခင်ဗျာတရုတ်နိုင်ငံကတော့ဒီလိုမြင်မလားခင်ဗျာ
No the Chinese will of course think that this is part of the containment policy of the United States they have many Chinese have told me that
မြင်မဟုတ်သူတို့ကတရုတ်နိုင်ငံကိုထိချုပ်ပိတ်ပင်မှုအားထုတ်မှုဖြစ်တယ်လို့မြင်ကြပါတယ်ဒါတရုတ်တော်တော်များကကျွန်တော်ကိုပြောကြပါတယ်အမေရိကန်ရဲ့မြန်မာနဲ့ဆက်ဆံရေးမူဝါဒကိုအမေရိကန်ရဲ့တောင်တရုတ်ပင်လယ်ပေါ်ထားရှိရဲ့မူဝါဒနဲ့ထပ်တူလို့မြင်ကြပါတယ်ဩစတြေးလျမှာအမေရိကန်မရိန်းတပ်တွေထားတဲ့ကိစ္စဂျပန်တောင်ကိုရီးယားတို့နဲ့အမေရိကန်မဟာမိတ်ဖွဲ့ရဲ့ကိစ္စတွေနဲ့အတူတရုတ်ကိုထိန်းချုပ်ဖို့ကြိုးစားတဲ့မူဝါဒလိုပဲမြင်နေကြတာပါဒါပေမဲ့အမေရိကန်မြန်မာမူဝါဒဟာဒီလိုပုံစံနဲ့စတင်လာတာမျိုးမဟုတ်ပါဘူး2009ခုနှစ်မတ်လတုန်းကမြန်မာဆိုရာ အမေရိကန်နဲ့ဆက်ဆံရေးကောင်းမွန်နေမှာလေဆိုတာအထင်ရှားပြသလာတာကြောင့်အမေရိကန်ဘက်ကလက်တုံပြန်ခဲ့တာပါအရင်တုန်းကမြန်မာနိုင်ငံကြောင့်ငင်းဆန်ခဲ့တဲ့အာဆီယံနဲ့မိတ်ဆွေဖြစ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေး Treaty of Amity နဲ့ Cooperation စာချုပ်ကိုလက်မှတ်ရေးထိုးဖို့သဘောတူထားတာပါ
ဒီလိုဆိုတော့မြန်မာနိုင်ငံအပေါ်မှာအမေရိကန်ကအမြင်တစ်မျိုးမြင်တယ်တရုတ်ကအမြင်တစ်မျိုးမြင်တယ်ဆိုတော့ဒီအမြင်နှစ်မျိုးကြားမှာမြန်မာနိုင်ငံရည်တည်သွားမယ်ဆိုတော့မြန်မာနိုင်ငံအနာဂတ်အတွက်ကမ္ဘာနဲ့အလားအလာဖြစ်ပါမလားခင်ဗျာ
I think Burma can manage the balance for all international relations she's going to have to
မြန်မာနိုင်ငံကတော့ဒါကိုထိန်းချုပ်သွားနိုင်လိမ့်မယ်လို့ထင်ပါတယ်နိုင်ငံကဆက်ဆံရေးအခြေအနေအရအမေရိကန်တရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်အာဆီယံထိုင်းနိုင်ငံတွေကြားမှာဒီလိုပဲအရင်တုန်းကလည်းထိန်းချုပ်ဆက်ဆံလာခဲ့တာပါဒီလိုပဲဆက်လုပ်သွားနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒီနိုင်ငံအားလုံးနဲ့တင်းမြအောင်ဆက်ဆံနိုင်မှုဆိုတာမြန်မာနိုင်ငံရဲ့နိုင်ငံရေးလူမှုရေးစီးပွားရေးအကျိုးစီးပွားလည်းဖြစ်ပါတယ်